မြန်မာနိုင်ငံအပေါ်ဝေဖန်ပြောဆိုနေကြတဲ့လူအခွင့်အရေးလှုပ်ရှားသူတွေကိုဂရုစိုက်ဖို့မလိုကြောင်းမြန်မာအစိုးရထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်ကဖိလစ်ပိုင်အိန္ဒိယစီးပွားရေးနှီးနှောဖလှယ်ပွဲမိန့်ခွန်းမှာဖိလစ်ပိုင်သမ္မတကထည့်သွင်းပြောဆိုလိုက်တာပါ။တိုင်းပြည်နဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိစ္စရပ်တွေကိုပြောဆိုရမှာလူအခွင့်အရေးလှုပ်ရှားသူတွေဟာစူးစူးညံ့ညံ့ဖြစ်အောင်လှုပ်တတ်သူတွေဖြစ်ကြောင်းဒါကြောင့်လဲအရေးလုံးစရာအရေးလုံးနေစရာမလိုကြောင်းဖိလစ်ပိုင်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ပြည်ခရက်နဲ့ဩဂူလာနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ခတဲ့တိုင်းနဲ့ချီထွက်ပြေးခဲ့ရတဲ့အတွက်မြန်မာအစိုးရဘောကူလာသမ္မတကအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေနဲ့ PR တွေကြီးထွားလာနေတာပါ။အထူးသဖြင့်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေအတွက်ထောင်အောင်ဆန်းစုကြည်ကကောက်ွယ်ပေးတာမျိုးမရှိဘူးဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကတော့ငင်းချမ်းရဲ့နိုဘယ်ဆုရှင်တဦးအဖြစ်ဒေါက်အောင်ဆန်းစုကြည်ဟာခုခါလူခွင့်ရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေခံနေရတဲ့အကြက်တဲနဲ့ရင်ဆိုင်နေရတဲ့အပေါ်တနာကယူနာတက်မိကြောင်းလဲမိန်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတကိုရင်ကတော့မူရည်ဆေးဝါးတိုက်ဖြတ်ရေးစီမံချက်အတွင်းမူရည်ဆေးဝါးသုံးဆွဲသူမောင်ခိုသူအဖြစ်တန်ရရှိသူ3,900ကျော်လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အတွက်လူခွင့်ရေးအုပ်စုတွေရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။